ကရင်မျိုးသားစည်းရုံး KNU နဲ့မြန်မာစစ်တပ်တို့ကြားကရင်ပြည်နယ်ဖာပုံမြို့နယ်မှာတိုက်ပွဲဖြစ်ပွားနေစေဖြစ်တယ်လို့ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်စစ်ဆောင်နေရတဲ့ဒေသခံရွာသားတွေစားတောက်နေထိုင်ရေးအခက်တွေ့နေရပြီးအကူအညီလိုအပ်နေတဲ့အခြေအနေအကြောင်းပြောပြပေးမှာပါကျွန်တော်နိုင်ကွန်းအိမ်ပါကရင်ပြည်နယ်ဖာပုံမြို့နယ်လယ်မူဘလော့ဒေသဘက်မှာ KNU တပ်မ9တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်တို့ကြားမနေ့ကတည်းကတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဒေသခံလူကပြောပါတယ်န
ေ့ကလည်းဖြစ်တာပဲတနေ့ကလည်းဖြစ်တာပဲပေါ့လေနော်သောမူဘလော့လည်းမူဘလော့ဘက်မှာလည်းတော့
တိုက်ပွဲတွင်လယ်မူဘလော့ရွာဘက်ကိုလက်နက်ကြီးပစ်တံကျမ်းနေရတယ်လို့စစ်ဆောင်လယ်မူဘလော့ရွာဓာတူကဆိုပါတယ
်မနေ့ကတော့တက်ကနေပြီးတော့ဒီလယ်မူဘလော့လက်နက်ကြီးကိုရွာဘက်ကိုပစ်ချတာတော့ကြားတယ်
KNU တပ်မတော်အရာရှိတူကတော့မနေ့ကလယ်မူဘလော့ဘက်တိုက်ပွဲဖြစ်ပွားကြောင်းအသိပြုခဲ့ပေမဲ့အသေးစိတ်ကတော့ပြောဆိုတာမရှိခဲ့ပါဘူးဖာပုံမြို့နယ်ပတ်တိုက်ပွဲချင်းတွေကိုသိရှိဖို့တပ်မတော်ပြောခွင့်ရသူကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူးအခုတိုင်းကြောက်ကြီးမြို့နယ် KNU တပ်မတုံမူတဲဒေသဘက်မှာလဲမကြာခဏတိုက်ပွဲဖြစ်ပွားနေသလိုရွာ9ရွာကရွာသားတထောင်ခန့်ဆစ်ရှောင်နေရပါတယ်ပဲခူးတန်းကြောက်ကြီးမြို့နယ်နဲ့ကရင်ပြည်နယ်ဖာပုံမြို့နယ်ဘက်စစ်ရေးသင်းမှနေမှုကြောင့်ဂျွာသား4000ကျော်စစ်ဘေးသိမ်းရှောင်နေရပြီးစားတောက်နေထိုင်ရေအခက်ခဲရှိနေတယ်လို့ကရင်လူငယ်ကွန်ရက် KYN ဖွဲ့ကစောကျော်လင်းကပြောပါတယ
်ဒီတက်ခတ်နေရာတော့စစ်ရှောင်နေရာတော့ပဲခင်ဗျာဟိုဘက်ကစနေကြီးနေနေပစ်ခတ်မှုတွေတော့ဒီတက်ခတ်နေရာဆက်နေကွန်ရက်တော့ပြီးတော့ဘုံဆောင်နေရာတွေပေါ့နော်စစ်ရေးကတော့4000ကျော်လာပြီစားတောက်နေထိုင်ရေအကျဲကတော့အခြေခံပေါ့နော်အခက်ခဲတွေတော့ရှိလာပြီအဲ့ကြမ်းမိုက်တဲ့စွာရင်းလိုအပ်တယ်လို့ဒီရည်ရည်လေးပဲပေါ့နော်အနှွေးတယ်ပေါ့နော်အဆောင်ကျစစ်စစ်လေးလိုအပ်တယ်ကဲဒီပါလေထိုးပြီးတော့နေလို့တဲ့မိုးကပလတ်စတစ်ရောတာလပါလို့ပေါ့နော်ရှားတယ်အဲ့လိုမျိုးတွေလိုအပ်တယ်လို့တော့ကျွန်တော်တို့ထားတယ်ခင်ဗျာဒီဒီသာဝန်ယူပြီးတော့ပေါ့ဒီဒေတာတို့ဘာတို့တွေကျွန်တော်တို့မကြားသိရတယ်ခင်ဗျာ
တိုက်ပွဲကြောင့်စစ်ချောင်ရွာသားတွေနေဆက်ရကြေးရွာတွေပြင်တောတောင်ထဲမှာတိမ်းရှောင်နေရတယ်လို့သူကဆိုပါတယ်ဖာပုံမြို့နယ်မဲဝံဒေသဘက်မှာတော့ဒီနေ့ဆန်းကစပြီး KNU တပ်မ9တပ်ဖွဲ့နဲ့မြန်မာစစ်တပ်တို့တိုက်ပွဲဆက်တင်ဖြစ်ပွားလာသလိုလယ်မူဘလော့ဒေသဘက်မှာတော့ပြီးခဲ့တဲ့28ခုနှစ်မတ်လမှာသမ္မတကနေဒေသတွင်းလမ်းဖောက်လုပ်နေမှုနဲ့ပတ်သက်လို့ KNU တပ်မ9ကြားနှစ်ဖက်စီးရီးပဋိပက္ခတွေဖြစ်ပွားခဲ့ပါတယ်အလားတူဘကူတန်းကြောက်ကြီးမြို့နယ်ထဲကထူခါခုပူစော်မီလူခဲကော်ကူခဲတဲ့ဆတဲ့ကြေးရွာတထောင်နီးပါးဟာနှစ်ဖက်တိုက်ပွဲကြောင့်ဇန်နဝါရီလဆန်းကလေးကထွက်ပြေးနေရတာပါဒီစစ်ဆောင်တွေကိုအစိုးရပါဝင်အဖွဲ့အစည်းတွေကနေကူညီမှုအားနည်းနေတယ်လို့ကရင်လူမှုကူညီရေးဖွဲ့ဝင်တွေကပြောပါတယ်။ပဲခူးတိုင်းကြောက်ကြီးမြို့နယ်နဲ့ကရင်ပြည်နယ်ဖားပေါ်မြို့နယ်တွင်စစ်ရေးသိမ်းမှနေတဲ့အကြောင်းရင်းကိုတော့ပဲခူးတိုင်းရပ်ဖက်ပြစ်ခတ်တိုက်ခိုက်မှုစောင့်ကြည့်ရေးဖွဲ့ဝင်ဦးတူပလက်ကအခုလိုပြောပါတယ
်။ကရင်ကတို့ဒီတပ်မကုန်းဘက်ဆိုလမ်းဖောက်တယ်။ခုပြေးရလမ်းဆိုပြီးတော့တို့ဖောက်လိုက်တဲ့အချိန်မှာလမ်းအခြေကြီးဖြစ်သွားတယ်။ဒီ30ကျော်တယ်။တပ်မတော်ကလည်းသူ့အယူဆကလမ်းကဖောက်ရင်ဒီတိုင်းဖောက်ပါဖြစ်တယ်သူတို့ကလည်းငွေရဒီတော့ပဲသုံးတယ်ရိတ်ခါပို့ပါပို့ပြီးတော့လာကြတော့လေဒေတာခံတယ်ပဲသုံးကြည့်ရလေဒီ PNG ဘက်ကကြတော့လမ်းကိုချက်တယ်ဆိုကြရတော့သူတို့တကွခုများဖြစ်မလားသူတို့ကလည်းစိုးရိမ်မှုတွေရှိလာတယ်ဒီသူတို့ဘက်ကအမြင်ပေါ့လေညာနေရာတက်တယ်တက်လာနိုင်မလားဆိုပြီးသူတို့စိုးရိမ်တာပေါ့လေ
တမတော်ဘက်ကတော့ကြောက်ကြီးမြို့နယ်မူတယ်လမ်းပါဝင်ဖာပုံမြို့နယ်ခေပူရွာနဲ့လယ်မူဘလော့ရွာကိုဆက်ထားတဲ့လမ်းဟောင်းကိုဒေသခံပြည်သူတွေတုံးဖို့နဲ့တပ်ပိုင်းဆိုင်ရာအုပ်ချုပ်မှုကိစ္စရပ်တွေမှာလွယ်ကူစေဖို့အတွက်ပြန်ပြင်မှတ်အကြောင်းကိုနေမြေခံကရင်မျိုးသားလူမျိုးရေးတမတော်ဘက်ကကြိုတင်ကြောင်းကြားခဲ့ပေမဲ့ဒေသတွင်းမိုင်းထောင်တာနှောက်ယှက်ပစ်ခတ်မှုကြောင့်တမတော်ဘက်ကစစ်တီတချို့ကြားဆုံးမှုတွေရှိခဲ့လို့တုတ်ပြန်ပစ်ခတ်ရတာရှိခဲ့တယ်လို့လည်းတမတော်ဘက်ကပြောဆိုခဲ့ပါတယ်ကဘာကယောဂဖြစ်ပွားနေတဲ့ကာလမှာဘာပုံခရိုင်တထုံခရိုင်နဲ့ညောင်လေးပင်ခရိုင်တို့မှာ KNU နဲ့မြန်မာစစ်တပ်တို့စစ်ရေးသိမ်းမှမူကြောင့်ဒေသခံပြည်သူလူစု4000ခန့်အိုးအိမ်စွန့်ခွာနှိစက်ရဒေသတွေမှာဆွဲပြေးသိမ်းရှောင်နေရတဲ့ပုံမှာစိုးရိမ်နေရတဲ့အတွက်ကြောင့်အ мян စွန့်ကင်တွယ်ဖြေရှင်းပေးဖို့အရပ်ပတ်ဖွဲ့စည်းတရား65ဖွဲ့ကနေနိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်သောအောင်ဆန်းစုကြည်တို့ဆံဇန်နဝါရီလ20ရက်နေ့ကအိတ်ဖွဲ့ပေးစာပေးပို့ထားပါတယ်ကျွန်တော်နိုင်ကွန်းနေ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်ခင်ဗျာ